ပမကျေတွေ့မြမပြည်ကြီးရှိနေဖို့အတွက်ကျွန်တော်တို့နိုင်ငံတော်သချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျှော်မြင်ကြီးမှုကိုပြသတဲ့နိုင်ငံတော်သချင်းရဲ့ခြေစဉ်ပိုက်ဟာနိုင်ငံသားတိုင်းလိုက်နာထိမ့်သိမ်းဆောင်ရှောက်ရမယ်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုအာဏာရှင်စနစ်စတင်အသက်သွင်းလိုက်တဲ့အချိန်မှာတော့နိုင်င နဲ့တချင်းတို့ဖြစ်လာပါပြီနိုင်ငံသားတိုင်းဟာနိုင်ငံတော်တချင်းရဲ့ခြေစင်းပိုင်မှာပါတဲ့တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးတူညီမျှတပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေဟာပြည်ထောင်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစစ်တွေပဲဖြစ်ပါတယ်အဲ့ဒီအမွေအနှစ်တွေကိုထိမ့်သိမ့်ရှောက်ရှောက်နိုင်မှကဘာမကြေသေး၍မြန်မာပြည်ကြီးတည်ရှိနေမှာပဲဖြစ်ပါတယ်ကဘာမကြေမြန်မာပြည်ကြီးဖြစ်ဖို့အတွက်လွတ်လပ်တဲ့မီဒီယာစနစ်လိုအပ်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တင်ပြနေတာပဲဖြစ်ပါတယ်ပြီးခဲ့တဲ့ပတ်ကတင်ပြတဲ့အထက်မှာအကျဉ်းောင်တရားရုံးမှာရင်ဆိုင်နေရတဲ့အကြောင်းကိုတင်ပြခဲ့တာဖြစ်ပါတယ်မှန်မှန်တဲ့နေ့ထုတ်လွှင့်တဲ့အထက်မှာအစိုးဆုံးကမြမအတံပဲဖြစ်တယ်ဆိုတာကိုကျွန်တော်တို့တက်တည်ပြဖို့ကြိုးစားခဲ့တဲ့အကြောင်းကိုဒီတစ်ပတ်ဆက်ပြီးတင်ပြပါမယ်1988ခုနှစ်ဒီမိုကရေစီလှူရှားမှုကိုနှိမ်နှင်းပြီးတက်မတော်ကအာဏာသိမ်းယူပြီးကာလမှာရန်ကုန်တိုင်းရဲ့အမြင့်ဆုံးအာဏာကိုယူထားတဲ့ပုဂ္ဂိုလ်တစ်ဦးကအခုလိုစကားတစ်ခုပြောပါတယ်ကိုင်းမင်ကြီးကကျွန်းမင်ကြီးကိုမှီကျွန်းမင်ကြီးကကိုင်းမင်ကြီးကိုမှီကျွန်းကိုင်းမီကိုင်းကျွန်းမီဆိုတဲ့စကားလိုပေါ့ဗျာဆိုပြီးအဲ့ဒီစကားကိုမြမအတန်နဲ့သတင်းစာတွေကထုတ်လင်းရေးသားတာကိုတရားရုံးမှာကျွန်တော်တို့တင်ပြပါတယ်အဲ့လိုပြောတဲ့အချိန်မှာတရားသူကြီးကလက်ကပ်ပြီးဟိဟိနေကြပါဦးကျုပ်ကအညာသားပါဗျကိုင်းကျွန်းမီကျွန်းကိုင်းမီဆိုတာအဲ့ဒီအတိတ်ပဲမဟုတ်ဘူးဗျအဲ့လိုပြောတဲ့အချိန်မှာပဲကျွန်တော်တို့ကဟုတ်ပါတယ်တရားသူကြီးမင်းတရားသူကြီးမင်းနားလည်တယ်လို့ကိုင်းကျွန်းမီကျွန်းကိုင်းမီဆိုတဲ့အတိတ်ပဲကိုကျွန်တော်တို့လည်းနားလည်ကြပါတယ်ဒါပေမဲ့အဲ့ဒီပုဂ္ဂိုလ်ကြီးကကျွန်းမင်ကြီးကကိုင်းမင်ကြီးကိုမီကိုင်းမင်ကြီးကကျွန်းမင်ကြီးကိုမီကိုင်းကျွန်းမီကျွန်းကိုင်းမီဆိုတဲ့သဘောပေါ်လို့တကယ်ကိုပြောခဲ့တာပါအဲ့ဒီပြောကြချက်ကိုမြမအတန်နဲ့သတင်းစာတွေကတကယ်ဖော်ပြခဲ့တာပါလို့ကျွန်တော်တို့ကပြောတဲ့အချိန်မှာတော့တရားသူကြီးဟာတက်ပြင်းတစ်ချက်ချလိုက်ပါတယ်။အဲ့ဒီလိုမျိုးတကယ်ပြောပြီးတကယ်ဖော်ပြခဲ့ဘူးတာလားလို့ကျွန်တော်တို့ကမေးပါတယ်။ကျွန်တော်တို့ကဟုတ်ပါတယ်တကယ်ပါပဲဆိုတော့တရားသူကြီးကလက်လိုက်ဆက်စည်းဘက်ကိုလှည့်လိုက်ပါတယ်။ပြီးတော့သူတို့ပြောတဲ့အတိုင်းရိုက်လိုက်ပါဆိုပြီးစာရီရိုက်ခိုင်းပါတော့တယ်။ဒါဟာတရားစီရင်မှာအင်မတန်မှရေစရာကောင်းတဲ့ပြက်လုံးတစ်ခုဖြစ်ခဲ့ပါတယ်။အဲ့ဒီလိုပဲမမှန်သတင်းတွေကိုထုတ်လွှင့်တဲ့နေရာမှာမြမအတန်ဟာအစိုးဆုံးဆိုတာကိုတစ်ခုပြီးတစ်ခုတက်တည်ပြဖို့တရားစွဲအရာရှိကိုကျွန်တော်တို့မေးခွန်းနေထုတ်ကြပါတော့တယ်။မမှန်တဲ့င်းဆိုတာဘာကိုဆိုလိုပါလဲလို့တရားစွဲအရာရှိကိုကျွန်တော်တို့ကမေးပါတယ်။မမှန်တဲ့င်းဆိုတာတက်ဆိုင်ရာအစိုးရကနေပြီးတော့တက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေကနေပြီးတော့အတီမပြုတ်ပေးဘူးဆိုရင်ဒါဟာမမှန်တဲ့င်းပဲလို့ဆိုပါတယ်။ဒါဆိုရင်ကျွန်တော်တို့ကထပ်ပြီးမေးခွန်းထုတ်ပါတယ်။1995ခုနှစ်ဇူလိုင်လ6ရက်နေ့နေအိမ်အကြေချုပ်ကနေဒေါ်အောင်ဆန်းစုကြည်လွတ်မြောက်လာပါတယ်။အဲဒီလွတ်မြောက်လာတဲ့သတင်းတွေကိုနိုင်ငံညာသတင်းဌာနအားလုံးကဖော်ပြနေပေမဲ့လည်းမြမတန်ရုပ်မြင်တန်ကြားတဲ့သတင်းစာတွေကအတီးပြုတ်ချင်းထုတ်လွှင့်ခြင်းမရှိခဲ့ပါဘူးလို့ကျွန်တော်တို့ကပြောပါတယ်။အဲ့လိုအတီးပြုတ်ချင်းမရှိခဲ့တဲ့သတင်းဟာအမှန်ပါလားမှန်မှန်ပါလားလို့ကျွန်တော်တို့ကမေးပါတယ်။အဲ့ဒီအချိန်မှာတရားစွဲအရာရှိကသူ့ရဲ့ခြေထောက်နှာချောင်းကိုပုတ်နေပါတယ်။နောက်တစ်ဆင့်ထပ်တက်ပြီးကျွန်တော်ကမေးပါတယ်။အဲ့လိုမြမတန်ရုပ်မြင်တန်ကြားပြည်တွင်းသတင်းစာတွေကဖော်ပြခဲ့ခြင်းမရှိပေမဲ့လည်းဇူလိုင်လ19ရက်အာဇာနီနေ့မှာဖခင်ရဲ့အုပ်ကူကိုတွားရောက်အလေးပြုခဲ့တဲ့ဒေါ်အောင်ဆန်းစုကြည်သူ့ရဲ့ခြံဝန်းရှိမှာဟောပြောနေတဲ့ဒေါ်အောင်ဆန်းစုကြည်ဟာနောက်ထပ်တယောက်လားလို့မေးခွန်းထုတ်တဲ့အချိန်မှာတော့သူဟာတဖြည်းဖြည်းနဲ့တုံ့လှုပ်လာပါတယ်။သူ့ရဲ့အဖြေတွေကတော့အဲ့ဒါကြီးကျွန်တော်မသိပါဆိုတဲ့အဖြေတွေပဲထပ်နေပါတယ်။အာနာရှင်အစိုးရတွေဟာသူတို့ရဲ့အကျိုးစီးပွားကိုတွက်ချက်ပြီးသတင်းအမှန်များကိုအတီးပြုတ်ပေးလို့မရှိပါဘူး။အဲ့ဒီလိုသတင်းအမှောင်ချထားတဲ့ခေတ်ကြီးအောက်မှာတလျှောက်လုံးနေခဲ့ရတဲ့ကျွန်တော်တို့ဟာသူတို့အတီးပြုတ်ပေးမှမှန်မယ်ဆိုရင်တော့ဘယ်သတင်းမှအမှန်မရနိုင်ပါဘူး။အလားတူပဲကျွန်တော်ဟာမေးခွန်းနောက်ထပ်တစ်ခုမေးလိုက်ပြန်ပါတယ်။သတင်းဟာအတီးပြုတ်ပေးမှမှန်မယ်ဆိုရင်အတီမပြုတ်ရင်မမှန်ဘူးဆိုရင်လူတယောက်ဟာကိုမပေးခြင်းတဲ့သတင်းကိုလိန်ရင်တဲ့အရာတွေကိုအတီးပြုတ်ပြီးတော့လိန်လယ်လို့မရတဲ့အမှန်တိုင်းဝန်ခံရမယ့်သတင်းတွေကိုအတီးမပြုတ်တဲ့အခါမျိုးမှာသတင်းအမှန်နဲ့အမှားဘယ်လိုလုပ်သိနိုင်မလဲကျွန်တော်ထပ်မေးတဲ့အခါမှာအဲ့ဒီတရားစွဲအရာရှိဟာခေါင်းကိုငုတ်နေပြီးဘာတလုံးမှမဖြေနိုင်တော့ပါဘူးအဲ့ဒီအချိန်မှာပဲတရားသူကြီးကဝင်ပြီးဖြတ်တောက်ပြက်လိုက်ပါတော့တယ်ဒီလိုပြန်နှံဝင်တရားစွဲအရာရှိတယောက်ကိုဒီလိုမေးခွန်းမေးစရာမလိုဘူးဆိုပြီးပယ်ချလိုက်ပါတော့တယ်ကျေးဇူးတင်ပါတယ်ကျွန်တော်ဂျင်မီပါ
Shake down, you baby.